အစိုးရနဲ့ပြည်ရစာချုပ်ချုပ်ဆိုထားတဲ့ရခိုင်လက်နက်ကောင်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်ကမိမိရဲ့ခင်ဗျကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဟာလက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရင်းနဲ့ဆက်ဆက်တိုင်ကြားလို့ဖြစ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အထွေထွေအတွင်းမှုဒေါ်စောမြတ်ရာဇာလင်းရဲ့ခင်မွန်းဖြစ်သူဘင်္ဂလားဒေ့ရှ်နိုင်ငံသားဦးချစ်မောင်ဟာဒီလ18ရက်နေ့ကရန်ကုန်မြို့ကိုအလားဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့လင်းစိမ့်မှာအဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။အဖမ်းခံရချိန်မှာဘယ်ဖွဲ့စည်းကဖမ်းဆီးမှန်းမသိရတဲ့အတွက်ရဲစခန်းမှာလူပြောက်တိုင်ကြားခဲ့တဲ့နောက်19ရက်နေ့ညနေမှာအစိုးရအစိုးရအဖွဲ့စည်းတစ်ခုကဖမ်းဆီးတာဖြစ်ကြောင်းရဲတပ်ဖွဲ့ကအတိပေးခဲ့တယ်လို့20ရက်နေ့21ရက်နေ့တွင်မှာတော့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်ဒေါ်စောမြတ်ရာဇာလင်းဟာ ALT ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တယ်လို့မြန်မာနိုင်ငံငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းရှင်မှလည်းဥဆောင်ပါဝင်နေသူတဦးဖြစ်ပါတယ်လက်ရှိခင်မွန်းတဲ့ဖမ်းဆီးခံရတာဟာသူနဲ့ဆက်ဆက်နေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ဆက်ဆက်ပြီးတိုင်ကြားခံရတာကြောင့်ဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့ Green Hill Hotel မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်စောမြတ်ရာဇာလင်းကပြောပါတယ်
ကျမတို့လေးလာသိရှိရတယ်လို့ဆိုလို့ရှိရင်ကျမနဲ့ဆက်သက်တယ်ကျမကဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအန်တရာယ်ပြုနိုင်တဲ့လူဆိုပြီးတော့မှကျမကိုတိုင်ထားတဲ့လူရှိတယ်ဘင်္ဂလားဒေ့ရှ်ထောက်လန်းရေးမှာတိုင်ထားတဲ့လူရှိတယ်သူလည်းကျမနဲ့ဆက်သက်ပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုဟိုအန်တရာယ်ပြုနိုင်တဲ့လူဆိုတဲ့ပုံစံမျိုးနဲ့တိုင်ထားတယ်ပြီးလို့ရှိရင်အခုမှကြာခင်ကဖြစ်သွားတဲ့ဘင်္ဂလားဒေ့ရှ်နဲ့နေဆက်မွန်ဂိုဒေသပြဿနာနဲ့ရိုးထွေးပြီးတော့မှအဲ့လိုပုံစံမျိုးတွေရေးပြီးတော့မှတင်ထားတယ်ဆိုတာကိုကျမတို့သိရတယ်
ရဇပ်ကြေတနာနဲ့ဆက်ဆက်ပြီးတိုင်ကြားထားပေမဲ့ဒီကိစ္စတွေကိုပါဝင်ပတ်သက်မှုမရှိကြောင်းလဲဒေါ်စောမြတ်ရာဇာလင်းကရင်းဆိုပါတယ
်မကောင်းမှုကိုကြံစင်တဲ့လူဟာဆိုလို့ရှိရင်ဒီနေဆက်ကြေတနာကိုထည့်ပြီးတော့မှလှုပ်ထားတာကိုကျွန်တော်တို့တွေးရှိနေရပါတယ်ဆွေးရှင်းမှာကျွန်တော်တို့ဒီလိုပြဿနာတွေမှာဝင်ပါစရာဒါမှအကြောင်းမရှိဘူးသူအနေနဲ့လည်းဘယ်တော့ခံမှလည်းအဲ့လိုကိစ္စမျိုးကိုစဉ်းစားမှာမဟုတ်ဘူ
းခင်ဗျဖြစ်သူလူမျိုးရေးအတွက်မြန်မာအစိုးရကိုလည်းဂျာဝင်ဆောင်ရွက်ပေးဖို့အကူအညီတောင်းခံသွားမယ်လို့လည်းဆက်ပြောပါတယ
်ကျမကတောင်းဖို့ကြိုးစားနေပါတယ်ကျမကဒီမှာ EO တွေနဲ့ညှိနေတယ်ကျမဟာငြိမ်းချမ်းရေးကိုလုပ်နေတဲ့သူဖြစ်တယ်ကျမမျိုးသားဆိုလို့ရှိရင်လည်းကောင်းသောအလုပ်ကိုပဲလုပ်နေတဲ့လူဖြစ်တယ်ကျမနဲ့ပတ်သက်ပြီးတော့မှဘာသာတရားမှရှိစရာလည်းအကြောင်းမရှိဘူးအဲ့ဒါကြောင့်မို့လို့ကျမကိုကူညီပေးကြပါကျမကိုစာရေးပေးကြပါဆိုပြီးတော့ကျမ EAO ကိုလည်းပြောပါတယ်ပြီးလို့ရှိရင်ကျမ Peace Commission ကိုလည်းမိတ္တရာဆောင်သွားမယ် UPDUC တခုလုံးကိုလည်းကျမမိတ္တရာဆောင်သွားမှာပါ Peace Process တခုလုံးရှိကိုနှမ်းနိုင်ဖို့တည်းကျမစူးစမ်းနေတဲ့လူတရားဖြစ်တယ်ပြီးလို့ရှိရင် NCA ရှိကိုသွားနိုင်ဖို့ရအတွက်လည်းကျမစူးစမ်းနေတဲ့လူတရားဖြစ်တာမို့လို့အစိုးရကလည်းကျမမိတ္တရာဆောင်သွားမှာဖြစ်ပါတယ်
ဒေါ်စောမြတ်ရာဇာလင်းရဲ့ခင်မွန်းဖြစ်သူဦးချစ်မောင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရခိုင်မျိုးသားတဦးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လူ့လည်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တာကြောင့်တိုက်ပွဲဝင်တရေကောင်းစုကိုလည်းရရှိထားသူဖြစ်ပါတယ်။သူဟာ1999နှစ်မှာရခိုင်ဗုဒ္ဓဘာသာဖွံ့ဖြိုးရေးအသင်းကိုထူထောင်ပြီးဥက္ကဋ္ဌအဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့တယ်လို့1993ခုနှစ်မှာရခိုင် Development Foundation ကိုတည်ထောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသားတွေရဲ့ပညာရေးလူမှုရေးစီးပွားရေးလုပ်ငန်းတွေကိုကူညီဆောင်ရွက်နေသူဖြစ်ပါတယ်။စစ်တေမျိုးမှာအခြေစိုက်ဖွဲ့စည်းထားတဲ့တက်တန်ရောင်မိခင်ရဲ့ကလေးဖောင်ဒေးရှင်းလုပ်ငန်းနဲ့မြန်မာပြည်ကိုလာရောက်ချိန်မှာဖမ်းဆီးခံရတာဖြစ်ပြီးမနက်ဖြန်မှာတရားရုံးထုတ်ဖို့ရှိနေပါတယ်။